တရုတ်နိုင်ငံကပေးတဲ့လျှက်စစ်ဓာတ်အားကို10နှစ်လောက်ကျော်10နှစ်ကျော်လောက်ဒီမိခိုနေရတဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့နယ်နောင်ခမ်းကျေးရွာဟာပြီးခဲ့တဲ့2021အောက်တိုဘာလကစလို့လျှက်စစ်ပြီးဖြတ်တောက်တာကိုခံခဲ့ရပါတယ်။တရုတ်နိုင်ငံသားတွေရဲ့နေမြေကျူးကျော်ဝင်ရောက်တဲ့ကိစ္စကိုနောင်ခမ်းရွာသားတွေကကန့်ကွက်ပြီးတဲ့နောက်မှာအခုလိုတုံ့ပြန်ခံရတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင
်။ရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ရွှေလီမြကန်းဘေးမှာရှိတဲ့နောင်ခမ်းကျေးရွာသားတွေဟာတရုတ်နိုင်ငံရွှေလီမြို့နောင်စွမ်းရွာကလျှက်စစ်ကို10နှစ်လောက်ဝယ်သုံးခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတရုတ်နဲ့နယ်မြေအငင်းပွားမှုဖြစ်ခဲ့ပြီးလျှက်စစ်ဖြတ်တောက်တာခံခဲ့ရပါတယ်။နောင်ခမ်းကျေးရွာတဲ့ကိုတရုတ်နိုင်ငံသားတွေကခြံစည်းကိုဝင်ပြီးကာယန္တာကိုကန့်ကွက်ခဲ့တဲ့အတွက်အခုလိုလျှက်စစ်ဖြတ်တောက်ခံခဲ့ရတာလို့ကျေးရွာသားတွေကပြောပါတယ်။တကယ်တော့ဒီလျှက်စစ်ဟာသူတို့ရွာနားမှာတိဆောက်ထားတဲ့ရွှေလီတစ်ရေအားလျှက်စစ်စီမံကိန်းကရတာဖြစ်ပါတယ်။2021ဇူလိုင်လမှာတရုတ်နိုင်ငံသားအယောက်90လောက်ကမြန်မာဘက်ကျူးကျော်လာပြီးဆက်ရန်နရားတွေနဲ့မြေကြီးတူးတာခြံစည်းရိုးအခိုင်မှာကာယန္တာတွေလုပ်ခဲ့ကြပါတယ်။ဒါ ው နောင်ခမ်းကျေးရွာသားတွေကကန့်ကွက်ခဲ့တဲ့နောက်မှာတရုတ်ဘက်ကလက်လျှော့ခဲ့ပြီးမြေဒီရွာကိုပြီးနေတဲ့လျှက်စစ်မီးကိုတော့ဖျက်တောက်ခဲ့ပါတယ်။လျှက်စစ်တအား6မီဂါဝဲထွက်တဲ့ဒီရေအားလျှက်စစ်စီမံကိန်းကို UN United Power Development Company နဲ့မြန်မာလျှက်စစ်စွမ်းအင်ဝန်ကြီးဌာနတို့ကနှစ်40 BOD သဘောတူညီမှုနဲ့လုပ်ခဲ့ကြတာပါ။လျှက်စစ်ဖြတ်တောက်ခံရတဲ့ကိစ္စကိုတရုတ်လျှက်စစ်ဓာတ်ပိဌာနတာဝန်ရှိသူတွေနဲ့မြန်မာဘက်ကတာဝန်ရှိသူတွေကိုပါနောင်ခမ်းရွာသားတွေကတိုင်ကြားခဲ့ပေမဲ့အကြောင်းမထုခဲ့ပါဘူးလို့ရှမ်းလူအခွင့်အရေးမန်တိုင် SHRF ရဲ့တာဝန်ခံရင်းလျံဟန်ကဗီဒီယိုပြောပါတယ်
ဒီကောလေကတော့ရောလာဖန်ဆင်းကြည့်နေတယ်လို့ပြောရင်းမှာပေါ့နော်ဒီ3လစာရီတင်ထားတဲ့အဲ့လိုမျိုးမေးထားတယ်ဒါပေမဲ့တို့လည်းပေါ်မလာရောမလာရောဟုတ်ကဲ့ဒီဘာသာရဲ့အဲ့ဒါဆိုတော့မိနိုင်ရတာတို့စာတင်နေတို့ပြောတာတော့တို့တက်နိုင်နေဟာဆုံးရောပေါ့နော်ခုတော့တို့အကောင်းမပြောင်းဖုံးမခိုင်းပေါ့နော်တို့ရောင်းပါနဲ့တို့အပြည့်မချအဲ့လိုမျိုးဖြစ်နေဟုတ်ကဲ့
လမ်းပန်းဆက်တယ်ခက်ခဲတဲ့နောင်ခမ်းကျေးရွာအတက်ပြည်တွင်းကလျှက်စစ်ရဖို့မလွယ်ကူပါဘူးဒါကြောင့်တရုတ်နိုင်ငံဘက်ကလျှက်စစ်ကိုပြန်ပြီးဝယ်ယူရတာပါလျှက်စစ်များတဲ့အတွက်စာဝတ်နေရအစခက်ခဲနေတယ်လို့နောင်ခမ်းကျေးရွာဥက္ကဋ္ဌက VOA ကိုပြောပါတယ်
။ဒီတော့မြန်မာပြည်မြရသေးချိန်မှာတို့တရင်ကြီးကိုဝယ်ကျင်းရမှာပေါ့။သူတို့တရင်ကြီးသိခံရတော့ရှင်းနာကိုရောက်လာကြည့်ပြီးဒီမဆုံးရအောင်။ဒီမြင့်သက်ခံရတော့ဒီကပ်ကြီးရပြစ်စားပေါ့။သူတို့သူ့ကြော်တဲ့ပုံစံမျိုး။ဒါနဲ့သူတို့လည်းတို့တရသားတွေအားလုံးဦးရပါခံတော့စံပေါ်ကြရတယ်။လည်းမခနာသူတို့မြည်ပြတယ်။ကျော်တူရတဲ့အားလုံးကဒုက္ခရောက်ကုန်မှာဒီကိစ္စဒီကိစ္စပ
ြ။မိရဖို့အတွက်မြမလျှက်စစ်စွမ်းဝင်ကြီးဌာနစီပဲပြန်အကူအညီတောင်းထားတယ်လို့သူကပြောပါတယ်။နောင်ခမ်းကျွရနာကရွှေလီတစ်ရေအားလျှက်စစ်စီမံကိန်းကရတဲ့600မီဂါဝက်ထဲက400မီဂါဝက်ကိုမြမဘက်ကရပြီး200မီဂါဝက်ကိုတော့တရုတ်ဘက်ကိုပို့ပေးရပါ။မြမဘက်ကရတဲ့400မီဂါဝက်ကလည်းဓာတ်အားအများစုကိုစကိုင်းတိုင်းထီးချိုင်မြို့ကနေတရုတ်ပိုင်တကောင်းနီကယ်တန့်စင်ဆက်ရုံကိုပို့ပေးနေတာဖြစ်ပါတယ်။မြန်မာဘက်ကနေတရုတ်ကိုပို့နေတဲ့တဘာလျှက်စစ်နဲ့ရေနံပိုက်လိုင်းကလည်းနောင်ခမ်းကျေးရွာကတောင်ရမြေတွေကိုဖြတ်ပြီးတရုတ်ကိုဆက်သွယ်ထားတာပါ။ဒီရေနံနဲ့တဘာတန့်ွေပိုက်လိုင်းအနီးတွိုင်းမှာရှိတဲ့မြေမြုပ်မှိုင်းတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းဒီရွာမှာရှိပါတယ်။နောင်ခမ်းကျေးရွာဒေသခံတွေကတော့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုတွေကြောင့်သူတို့လေယာဉ်မြေတွေဆုံးရှုံးရတာလူအခွင့်အရေးချွတ်ပေါက်ခံနေရတာတဘာပတ်ဝန်းကျင်ပျက်စီးတာတွေအတွက်ပြစ်တင်ဝေဖန်ထားပါတယ်။